Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2016ခုနှစ်နိုဝင်ဘာလ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဖလိုက်ဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်မာဒီညနေခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေအတူတင်ပြပေးမှာပါအမေရိကန်သမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေရှိလိမ့်မယ်လို့ဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထပ်မံဆွဆွဲပြောဆိုလိုက်ပါတယ်ကျူးဘားဒေါ်လာရင်းကောင်းဆောင်ဖီဒယ်ကက်စတိုကွယ်လွန်ခဲ့တာကြောင့်ခြေကွဲအောက်မှုပဲသတင်းဘက်ကိုစတင်လိုက်ပြီးဟာဗာနာကဒေါ်လာရင်းရည်မြင့်မှာဒီကနေ့လူတွေစုဝေးဖို့ရှိပါတယ်တောင်ကိုရီးယားတရားရေးဝန်ကြီးရဲ့နှုတ်ထွက်လွှာကိုသမ္မတပတ်ကွန်ဟဲကဒီကနေ့လက်ခံလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆုမွန်ရေ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ခိုက်မှုတွေကြောင့်ထောင်ချီတဲ့ဒုက္ခသည်တွေဟာတရုတ်ပြည်ဘက်ကိုစစ်ဘေးတိမ်းရှောင်နေရပါတယ်ဒီကနေ့မှာတော့မုံကိုနဲ့ဖောင်းဆိုင်ဘက်တွေမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေဆဲဖြစ်ပါတယ်
ခုကျွန်တော်တို့ဖောင်းဆိုင်ငောင်ချငောင်ဖိုင်မန်းရဒီတစ်ပိုက်မှာအခုထိတိုက်နေတုန်းပဲကြာအခုတနတ်တန်နေကျွန်တော်တို့ကြားနေရတယ်မုံကိုလည်းဒီနေ့အထိတော့တနတ်တန်နေကြားနေပြီ
စီးရဲတင်မာနေတဲ့အခြေအနေနောက်ဆုံးသတင်းအပြည့်အစုံကိုမကြာခင်နားဆင်ရပါမယ်ရှင်ဒီလိုမျိုးစီးရဲပြိပခါတွေနဲ့ပတ်သက်ပြီးဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေရဲ့ဒီပါဝင်ပတ်သက်မှုရှိနေသေးသလားသူ့ရဲ့နောက်ွယ်ကနေပြီးတော့ဘယ်လိုမျိုးသုံးသပ်မှုတွေရှိသလဲဆိုတာနဲ့နောက်ဒီထိုင်းနိုင်ငံဘက်ကနေပြန်သွားတဲ့ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေစတဲ့ထိတ်တဲရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်သိန်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အခုလဆော့ဘင်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေရှိလိမ့်မယ်လို့ရွေးကောက်ပွဲအနိုင်ရရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကထပ်မံဆွဆွဲပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမဲဆွဲစည်းရုံးချိန်ကာလကလေးကသူအနိုင်ရမှသာရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုမှာဖြစ်တယ်လို့ထရမ့်ကပြောဆိုထားမှုပါတယ်တရားမဝင်မေးပေးသူတန်းနဲ့ချီကိုသာပြန်နှုတ်မယ်ဆိုရင်တနိုင်ငံလုံးလူကြိုက်အများဆုံး popular vote မဲတွေမှာလဲ Democrat သမ္မတလောင်း Hillary Clinton အပေါ်သူအနိုင်ရမှာဖြစ်တယ်လို့ဒီ Trump ရဲ့ Twitter စာမျက်နှာမှာမနေ့ကရေးသားထားပါတယ်အဲ့လို Twitter မှာရေးခဲ့ပြီး၄နာရီကြာမှာတော့ Clinton အနိုင်ရခဲ့တဲ့ပြည်နယ်၃ခုကမဲရလဒ်တွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်လိုက်ပါတယ် Virginia, New Hampshire နဲ့ California ပြည်နယ်တွေမှာအကြီးအကျယ်မဲမတမာမှုတွေရှိခဲ့တဲ့အပေါ်သတင်းမီဒီယာတွေကဘာကြောင့်ရင်းကိုနှုတ်ပိတ်နေကြတာလဲဒါဟာအကြီးအကျယ်ပတ်လိုက်တဲ့ပြဿနာပါပဲလို့យေတာထားပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြည်နယ်အလိုက်ကိုစားပြုမဲ Electoral College အနိုင်ရသူ Donald Trump ကသမ္မတဖြစ်လာပြီးတနိုင်ငံလုံးကိုစားပြုလူကြိုက်အများဆုံးမဲတွေမှာတော့ Hillary Clinton ဟာ Trump ထက်မဲနှစ်သန်းကျော်ပိုရခဲ့ပါတယ်ရွေးကောက်ပွဲမတိုင်ခင်ရက်မှာပဲဒီရွေးကောက်ပွဲလုပ်ငန်းစဉ်တွေအတွင်မတမာမှုတွေရှိလိမ့်မယ်လို့ Trump ကပြောဆိုပေးမယ်သူ့အဆိုမှန်ကန်ကြောင်းအထောက်အထားခိုင်ခိုင်လုံလုံနဲ့ပြသနိုင်ခဲ့ခြင်းမရှိပါဘူးအော်တိုဘာလအတွင်းတုန်းကလည်းသတင်းမီဒီယာတွေဟာ Hillary Clinton အတွက်ပတ်လိုက်ပြီးတော့ပြောဆိုသလိုမဲယုံတွေမှာလည်းမဲမတမာမှုတွေရှိလိမ့်မယ်ဆိုပြီးတော့ Trump ပြောခဲ့ပါတယ်ဒါအပြင်အခုလိုသူ့ရဲ့ယက်တီပြောဆိုမှုကို Republican Party အနေနဲ့ထောက်ခံခဲ့ခြင်းမရှိဘူးဆိုပြီးတော့လည်းမကြေမနက်ပြောဆိုခဲ့ပါသေးတယ်ခင်ဗျာ
ကျူဘားဒေါ်လာရေးကောင်းဆောင်ဖီဒယ်ကက်စထရိုကွယ်လွန်ခဲ့မှုအပေါ်ကြေကွဲအောက်မေ့အဖွဲ့သတင်းဘက်ကိုဆက်တင်လိုက်ပြီးမြို့တော်ဟာဗာနာကအထင်ကြီးဒေါ်လာရေးရင်ပြင်မှာဒီကနေ့တနင်္လာနေ့မှာလူပေါင်းများစွာစုဝေးကြမယ်လို့ခန့်မှန်းထားကြပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့ကျူဘားကောင်းဆောင်ဖီဒယ်ကက်စထရိုအပေါ်မှာတော့ချစ်ခင်ချသူရောမုန်းတီးသူရောအများအပြားရှိနေကြတာပါ။ကျွန်တော်တို့အတွက်အရာအလုံးကိုစောင့်ကြည့်ပေးခဲ့သူတဦးအတွက်ဘသူများမထိခိုက်ပဲနေပါမလဲသူကကျွန်တော်အတွက်ဥဆောင်လမ်းပြဖြစ်ခဲ့တယ်လို့ကျွန်တော်ကလေးတွေအတွက်လည်းဥဆောင်လမ်းပြခဲ့သူပါသူကကျွန်တော်အတွက်တော့ဖျားသခင်ပါလို့ဖီဒယ်ကက်စထရိုကိုချစ်ခင်လေးစားတဲ့ဟိုဆေးလူးဝစ်ဟရီယာကပြောဆိုသွားပါတယ်ကက်စထရိုစန့်ချင်ရဲ့အဖွဲ့ရဲ့ခေါင်းဆောင်ဘီထရာဆိုလာကတော့လူသားတယောက်သေဆုံးသွားတဲ့အပေါ်မှာမပြောပါဘူးဒါပေမဲ့အာနာရှင်တွေကြဆုံးသွားတာကိုဝမ်းသာပျော်ရွှင်ရပါတယ်လို့ပြောပါတယ်အသက်60အရွယ်ဖီဒယ်ကက်စထရိုဟာပြီးခဲ့တဲ့တောက်ချာနေ့ကကွယ်လွန်ခဲ့တာပါ။နာတာရှည်မကျန်းမာမာဖြစ်ခဲ့ပေမဲ့တည်ဆုံးရတဲ့အကြောင်းရင်းကိုတော့တရားဝင်မထုတ်ပြန်ပါဘူး။နိုင်ငံတော်မှာအလံတွေကိုတိုင်တဝက်လွှင့်ထူထားကြပါတယ်။လာမယ့်ပုတ်ထုနေ့မှာတော့ကက်စထရိုရဲ့ရိုးပြာကိုနိုင်ငံတော်ဖျက်ပြီးအရှိပိုင်းကိုတည်ဆောက်မှာဖြစ်ပါတယ်။သုံးရကြမယ့်ဒီခီးစဉ်ကတော့လူငယ်တော်လှန်ရေးသမားတွေရဲဘော်ရဲဘက်သဘုံတိုက်ခိုက်ရေးသမားတွေနဲ့အတူစီရာရာမစ်ရာတောင်ဒီစီကနေဟာဗာနာမြို့တော်ကိုတက်သိမ်းဖို့ချီတက်ခဲ့ကြတဲ့လမ်းကြောင်းရဲ့ပြောင်းပြန်အတိုင်းဖီဒယ်ကက်စထရိုရဲ့အယိုးပြာကိုပြန်ပြီးတော့တည်ဆောင်တာဖြစ်ပါတယ်1959ခုနှစ်ဇန်နဝါရီလမှာတော့ဖီဒယ်ကက်စထရိုအာဏာရခဲ့တာပါဒ ဒီဇင်ဘာလ၄ရက်နေ့မှာတော့နိုင်ငံအရှေ့တောင်ပိုင်းမြို့ San Diego de Cuba ကစန်တာအီဖီဂျီယာနာတင်ဆိုင်မှာသူ့ကိုမြှုပ်နှံမှာဖြစ်ပါတယ
်။ Syria နိုင်ငံမြောက်ပိုင်းကတူရကီအစိုးရကြောတော့နောက်ခံပေးထားတဲ့သဘုံတွေကို IS စစ်သွေးကြွတွေကဓာတုလက်နက်တွေအသုံးပြုတိုက်ခိုက်ခဲ့ပုံရကြောင်းတူရကီစစ်တပ်ကတနင်္ဂနွေနေ့မှာပြောပါရတယ်။ Syria နဲ့တူရကီနယ်စပ်အနီးအရှေ့El Rai မြို့မှာ rocket ဒုံးကျည်နဲ့တက်ခတ်ခံပြီးတဲ့နောက်သဘုံတပ်ဖွဲ့ဝင်22ယောက်မှာဓာတုတန်းငွေနဲ့ထိခဲ့ပုံရတဲ့လက္ခဏာတွေတွေ့ရတယ်လို့တူရကီစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့တက်ခတ်ခံရတဲ့နေရာအတိအကျကိုတော့ဖော်ပြမထားပါဘူး။ဓာတုလက်နက်နဲ့တက်ခတ်ခံရတာဟုတ်မဟုတ်စစ်ဆေးဖို့အတွက်အဲ့ဒီဒဏ်ရာရတဲ့သဘုံတပ်သားတွေကိုတူရကီနယ်စပ်မြို့ဖြစ်တဲ့ Kilis မြို့မှာရွှေ့ပြောင်းထားပါတယ်။ Syria နိုင်ငံမှာပြည်တွင်းစစ်စတင်ဖြစ်ပွားတဲ့2011ခုနှစ်ကတည်းကတက်ခတ်ရေးသမားတွေနဲ့အရက်သားတွေကိုတက်ခတ်ရမှာနိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်တဲ့ဓာတုလက်နက်တွေအသုံးပြုခဲ့တဲ့ဖြစ်ရပ်တော်များများတွေ့ခဲ့ကြတယ်လို့ဆိုပါတယ်။ဒါပြင်ဒီတနင်္ဂနွေနေ့ရပဲစီးရီးယားနိုင်ငံအလက်ပိုမြို့သဘုံတွေထိန်းချုပ်ထားတဲ့နေရာမှာသဘုံတွေကိုဒီနေရာကနေခွဲထုတ်ဖို့ရည်ရွယ်တဲ့မဟာဗျူဟာတရက်အနေနဲ့ပျက်စီးနေတဲ့အလက်ပိုမြို့အရှေ့ဘက် channel ကိုရုရှားကြောတော့နောက်ခံပေးထားတဲ့စီးရီးယားအစိုးရတပ်ဖွဲ့တွေကဒီမြို့ရဲ့အတွင်းပိုင်းနဲ့အထိဝင်ရောက်တိုက်ခတ်ခဲ့ကြပါတယ်ခင်ဗျာ
။ပြင်သစ် Republican Party တွင်သမရလောင်ပနားမရွေးချယ်ပွဲမှာတော့ဝန်ကြီးချုပ်ဟာ François Fillon အနိုင်ရသွားပါတယ်။ပထမဆုံးအကြိမ်အဖြစ်အမေရိကန်ပုံစံကျင့်ပါတဲ့ပြင်သစ် Republican Party တွင်သမရလောင်ပနားမရွေးချယ်ပွဲမှာတော့အသက်62နှစ်အရွယ် François Fillon ကမေရလ68ရာခိုင်နှုန်းရရှိခဲ့ပြီးမေရလ32ရာခိုင်နှုန်းပဲရခဲ့တဲ့ပြိုင်ဘက်အသက်82နှစ်အရွယ်ဝန်ကြီးချုပ်ဟောင်းအလန်ဂျူဘေးကိုအနိုင်ရခဲ့တာဖြစ်ပါတယ်။အလန်ဂျူဘေးကသူရှုံးနေကြောင်းပြောဆိုပြီး François Fillon အပြတ်အသတ်အနိုင်ရခဲ့မှုကိုဂုဏ်ပြုချီးကျူးပါတယ်။မဲဆွယ်စည်းရုံးမှုကာလအတွင်းပြိုင်ဖက်ဖြစ်သူ François Fillon ဟာရွှေပြောင်းအခြေချသူတွေကိုဆန့်ကျင်ရေးအစ္စလာမ်ဆန့်ကျင်ရေးလက်ရာစွန်းတွေကိုအလိုလိုက်အကျိုက်ဆောင်နေသူလို့ဆွဆွဲခဲ့သူအလန်ဂျူဘေးကစိတ်အေးအေးထားပြီးစီးလုံးညီညွတ်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ Republican သမ္မတလောင်းရွေးချယ်ပွဲမှာအနိုင်ရလိုက်တဲ့ François Fillon ကတော့လာမယ့်ဧပြီလရွေးကောက်ပွဲမှာလက်ရာစွန်းဝါဒီခေါင်းဆောင် Marine Le Pen နဲ့ရှင်ပြိုင်ရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့ Socialist သမ္မတ François Hollande ကတော့ရွေးကောက်ပွဲပြန်ဝင်မယ်မဝင်ဘူးဆိုတာကိုလာမယ့်သတင်းပတ်တွေအတွင်းကြေညာမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တင်လာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်။တောင်ကိုရီးယားတရားရေးဝန်ကြီးရဲ့နှုတ်ထွက်လာကိုသမရပတ်ကွန်ဟဲကဒီကနေ့လက်ခံလိုက်ပါတယ်။သူ့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာပဲအစိုးရအဖွဲ့အတွင်းအခုလိုအပြောင်းလဲတွေလှုပ်ဆောင်နေတာပါ။သမရနဲ့ရင်းနှီးမှုကိုအကြောင်းပြုပြီးငွေရေးချေးရေးပါဝင်အလွဲသုံးစားမှုတွေကျူးလွန်ခဲ့တဲ့သမရရဲ့ရင်းနှီးတဲ့မိတ်ဆွေတဦးနဲ့သမရပတ်ကွန်ဟဲတို့ကြားဆက်ဆက်မှုရှိတာကိုအစိုးရရှေ့နေတွေကဖော်ထုတ်ခဲ့ပြီးမှတရားရေးဝန်ကြီးကင်မြောင်ငွန်းရဲ့နောက်ဒီသမရအကြီးတန်းအကြံပေးတို့ဟာလွန်ခဲ့တဲ့သတင်းပတ်ကနှုတ်ထွက်စွာတင်သွင်းခဲ့တာပါဝင်ကြီးရဲ့နှုတ်ထွက်လာကိုသမရကလက်ခံပေးမယ်အကြံပေးရဲ့နှုတ်ထွက်လာကိုတော့ဆိုင်းငံ့ထားတယ်လို့သမရယုံကဒီကနေ့ပြောပါရယ်သမရနဲ့ပတ်သက်လို့အခုလိုအငင်းပွားမှုတွေပေါ်ပေါက်ခဲ့ပြီးမှလူလူရဲ့ယုံကြည်မှုကိုပြန်ရဖို့ကြိုးပမ်းတဲ့အနေနဲ့သမရဖခါသူ့ရဲ့အကြံပေးရှိဦးကိုယာရုကနေထုတ်ပယ်ခဲ့တယ်လို့ဝင်ကြီးချုပ်သက်ခန့်အဖို့လည်းရွေးချယ်ခဲ့ပါရယ်ဒါပေမဲ့လည်းသူ့အနေနဲ့သမရယာရုကဆင်းပေးဖို့တောင်းဆိုတဲ့အနေနဲ့လူလူဟာစိုးမျိုးမှာသတင်းပတ်ကုန်တိုင်း၅ပတ်မြောက်အထိဆန္ဒပြလာကြပါရယ်သမရဘော်ဘယ်တော့လောက်မှအရေးယူမလဲဆိုတာနဲ့ပတ်သက်လို့လာမယ့်ပုံတဟူးနေ့ကြရင်တော့အတိုက်ခံပါတီတွေတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ
တောင်ထုပ်ပင်လေပင်အတွင်ပိုင်းဆိုင်မှုအငင်းပွားနေတဲ့ပိုင်းနဲ့နယ်မြေတွေပိုပြီးထိမ့်ချုံနိုင်ရေးတရုတ်ဘက်ကပြင်းပြင်းထန်ထန်စ조사လာနေပြီးဒေတာရင်းကပိုင်းဆိုင်မှုအငင်းပွားနေတဲ့တခြားနိုင်ငံတွေကနှုတ်ဆက်နေတာစစ်ဆက်ဆွေးနွေးနိုင်ဖို့နီလန်ရှာနေကြတဲ့အချိန်မှာဗီယက်နမ်နိုင်ငံကတော့ဒီအခြေအနေကိုပိုပြီးထိမ့်ချုံနိုင်ရေးအတွက်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းလေးတစ်ခုပေါ်မှာစစ်တုံးလီရင်ပြေးလန့်အရှိကိုတိုးချဲ့နေပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ separately ကျွန်းစုတွေကကျွန်းတစ်ခုပေါ်မှာဗီယက်နမ်ဘက်ကလီရင်ပြေးလန့်ကိုတိုးချဲ့တာဖြစ်ပါတယ်။ separately ကျွန်းစုတွေကကျွန်းတစ်ခုပေါ်မှာအရင်ရှိပြီးသား962မီတာရှိတဲ့လီရင်ပြေးလန့်ကို1005မီတာအထိတိုးချဲ့နေပြီးလီရင်ထားရာအဆောက်အုံတွေကိုလည်းဆောက်လုပ်နေတယ်လို့အမေရိကန်ချင်းဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကပြောဆိုပါတယ်။လေရင်ပြေးလန်းတွေပို့ပြီးရှေးလျားသွားရင်လေတက်ရဲ့ရေချောင်းသွားလာရေးဆန်ရထောက်လိုင်းရေးလေရင်တွေပို့ပြီးလွယ်လွယ်ကူကူအသုံးပြုနိုင်မှာဖြစ်တယ်လို့လည်းအဖွဲ့ကထောက်ပြပါဗျာ ဗီယက်နမ်တို့အနေနဲ့တိတ်ကိုသတိထားပြီးလှုံ့ဆော်ရပါလိမ့်မယ်လို့ဟန်ဝိုင်းအခြေဆိုင်မဲခေါင် Economist ရဲ့အကြီးအကဲစီးပွားရေးပညာရှင်အဒမ်မက်ကတီကပြောပါတယ်ဗီယက်နမ်တို့အနေနဲ့တရုတ်ကိုရန်ဆချင်တာမဟုတ်ပေမဲ့တရုတ်ကိုလှုပ်ချင်တယ်လို့လှုပ်ခွင်လည်းမပေးနိုင်တာဖြစ်တယ်လို့သူကပြောပါတယ်တရုတ်တို့ကပင်လယ်ပြင်ပိုင်ဆိုင်မှုကိုခက်မြန်မြန်တိုးချက်လာတဲ့2010ပြည်နှစ်ကစလို့ဘရူနိုင်းမလေးရှားထိုင်ဝမ်ဖိလစ်ပိုင်နိုင်ငံတို့နဲ့လည်းမပြေမလည်ဖြစ်နေပါတယ
်။ဒါအပြင်ဆက်ယုံဆောက်လုပ်ရေးလုပ်ငန်းကဒီညှဉ်းဆဲပြုကျမှုနဲ့ပတ်သက်လို့လူ၉ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနရှင်ဝါကကြေညာပါတယ်။အလုသမား84ဦးသေဆုံးခဲ့တဲ့ဒီလုပ်ငန်းခွင်မတော်တဆပြစ်မှုကြောင့်ဖမ်းဆီးထိန်းသိမ်းထားသူတွေရဲ့ eBay ယင်းနန်းဆောက်လုပ်ရေးကုမ္ပဏီရဲ့ဘုတ်အဖွဲ့အုပ်ထာလည်းပါဝင်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တုန်းကပဲအခုလိုဒါအပိဆက်ယုံပြုကျခဲ့မှုနဲ့ဆက်ဆက်ပြီးတာဝန်ရှိသူ73ဦးကိုဖမ်းဆီးခဲ့ပါသေးတယ်။ဒါပေမဲ့လည်းဒီကနေ့9ဦးဖမ်းဆီးလိုက်တယ်လို့ကြေညာတာဟာနောက်ထပ်ဖမ်းဆီးလိုက်တာလားဆိုတာတော့သေချာမသိရပါဘူး။လုပ်ငန်းခွင်ဘေးကင်းလုံခြုံရေးနဲ့လုပ်ငန်းခွင်စီစီရေးကိုအလေးထားလှုပ်ဆောင်ကြဖို့အခုလိုမတော်တဆဖြစ်ရဖြစ်ပွားခဲ့တဲ့ရှမ်းရှိပြည်နယ်အာဏာပိုင်တွေကညှဉ်းပန်းခဲ့ပါတယ်ဒါဟာဒီနှစ်တွေအတွင်းတရုတ်နိုင်ငံမှာဖြစ်ပွားခဲ့တဲ့ဆိုးရွားတဲ့လုပ်ငန်းခွင်မတော်တဆမှုတွေထဲမှာအဆိုးဆုံးလည်းဖြစ်ပါတယ်ဒါအပိဆက်ယုံကိုအပိသက်တိဆောက်ဖို့အချိန်ကန့်သက်ရှိနေတာကြောင့်စီမံကွက်ကဲမှုမှာယွင်ပြီးတော့အခုလိုဘေးဒုက္ခရောက်တာလို့တရုတ်နိုင်ငံတော်ကောင်စီရဲ့စနေနေ့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့အသေးစိတ်အချက်လက်တွေကိုတော့ပြောမထားပါဘူးခင်ဗျာ
ဣသရေလနိုင်ငံဟေဖာမြို့မှာပြီးခဲ့တဲ့သတင်းပတ်ကမိလောင်နာကြောင့်ပိုင်ဆိုင်မှုတွေဆုံးရှုံးခဲ့ရသူတွေကိုအတံမွေးဝမ်းကြောင်းအလို့အကင်တွေနဲ့အိုးအိမ်တွေပြန်လည်ထူထောင်ရေးအတွက်အစိုးရဘက်ကကူညီဖို့ပိုင်ဖြတ်ထားတယ်လို့ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုပါတယ်။ဟေဖာမြို့မှာမနေ့တနင်္ဂနွေနေ့ကလုပ်တဲ့အစိုးရအဖွဲ့အထူးအစည်းအဝေးမှာအစိုးရလုံထုံးလုံနီးတွေကိုရှော့ချပြီးအကူအညီတွေခက်မြန်မြန်ပေးနိုင်အောင်ဆောင်ရွက်မယ်လို့ဝန်ကြီးချုပ်ကကတိပေးခဲ့တာပါ။ဣသရေလမိသားသမားတွေရဲ့ရဲစွမ်းတက်တီကိုချီးကျူးပြောဆိုခဲ့တယ်လို့ပါလက်စတိုင်းအာဏာပိုင်တွေကူညီခဲ့တာကိုလည်းကျေးဇူးတင်တဲ့အကြောင်းဝန်ကြီးချုပ်ကပြောပါတယ်။မိဘကြောင့်ထွက်ပြေးချသူတွေကိုလက်ခံခဲ့ကြတဲ့ဂျူးတွေအာရဗ်တွေအားလုံးကိုအတိအမှတ်ပြုကျေးဇူးတင်တယ်လို့လည်းပြောဆိုပါတယ်။မိလောင်မှုအတွင်းတည်ဆုံသူတွေတော့မရှိခဲ့ပါဘူးရှင
်။တနင်္လာညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မတ်သိန်ကြီးထိုက်တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးသတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဒေသတွေမှာမြမတက်မတော်နယ်မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ပေါင်းစုတို့ကြားဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဖောင်းဆိုင်ဒေသခံတွေဟာတရုတ်ပြည်ဘက်ခြမ်းမှာစစ်ဘေးတိမ်းရှောင်နေကြရတယ်လို့နေရရင်းကိုပြန်နိုင်မှုအခြေအနေကလည်းမရေရာသေးပါဘူးအခြေအနေအပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါစီယူပတိပခသင်းမနေဆဲဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဖောင်းဆိုင်တိုက်ခတ်တော်ရစီရတော်ဦးစင်ဟန်လာကအခုလိုပြောပါတယ
်အခုကျွန်တော်တို့ဖောင်းဆိုင်နောင်ချနောင်ဖိုင်မညာဒီတစ်ပိုက်မှာအခုထိတိုက်နေတုန်းပဲကြာအခုတနတ်တန်နေကျွန်တော်တို့ကြားနေရတယ်မုံကိုလည်းဒီနေ့အထိတော့တနတ်တန်နေကြားနေသေးတယ်ဖောင်းဆိုင်ကတော့အခုကျွန်တော်တို့တပ်မတော်နဲ့ပေါ့ဒီကျွန်တော်ဒီစက်ပေါင်းစုနဲ့ပေါ့တိုက်နေကြတယ်ဒီကနေနေတာနီးခိုးတွေပါနည်းနည်းဒီတော့ပဲကြာအကြအကျိုးထိခိုက်တွေတော့ကျွန်တော်လည်းမသိဘူးမင်းကတော့အမှလေရင်လာပြတာအဲ့ဒီကြားထဲမှာလေရင်မိုင်းလာခွဲတာအဲ့တော့မရှိဘူးပြောတယ်ဒီကျွန်တော်ရောက်ထဲမှာကြာသွားတယ်လို့ပြောတယ်မိုင်းလေရင်ကနေမိုင်းလာခြားတာ
ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဖောင်းဆိုင်ဒေသခံတွေဟာစစ်ပေးလို့ရတရုတ်နိုင်ငံပန်ဝါမြို့ဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့လည်းတိုက်ခတ်တော်ရဆရာတော်ဦးစင်ဟန်လာကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ဖောင်းဆိုင်ရပြည်သူတွေကအဓိကတော့ပန်ဝါပေါ့နော်စစ်ပေးပန်ဝါကျွန်တော်ဒီမှာရရှိတဲ့စီးရင်အရ1080ယောက်ရှိပြီဗျပြောကြတော့ဒီရေပူပေါ့ကျွန်တော်ဖောင်းဆိုင်ရဲ့ရေပူမှာအမှ190ကျော်ဒီရေပူကြတော့ကျွန်တော်မြန်မာနိုင်ငံဆမ်းပဲအဲ့မှာလေးစိုးရင်ရတယ်အမြောက်တွေပါဒီပြစ်လိုက်ကျနိုင်နေကြလောက်ကဲဖေးကနေကျွန်တော်ပြည်အဲ့စိုးရင်ရင်းချင်းချင်းတွေကကျွန်တော်တို့ကျွန်တော်ကဒီညရဲ့ခိုင်းဒီမှာဒီညရဲ့နေရာမှာလာနေရတော့စိတ်အားငြိရတယ်ဒီမှာ
ပန်ဝါမြို့ဘက်ကိုတင်းချောင်လာတဲ့စစ်ပြေးဒုက္ခတွေတို့ကတော့တရုတ်အန္တရာယ်တွေနဲ့တရုတ်နိုင်ငံရောက်ဖောင်းဆိုင်လူငယ်ဖွဲ့ကနေစန္ဒရိကာထောက်ပံ့ထားပြီးမဲ့ရေရှည်မှဆူအခက်တွေ့မယ်လို့လည်းဥစင်ဟန်လာကပြောပါတယ်။လက်ရှိမုံဂိုဒေသဘက်မှာလည်းမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့တွေကနေစစ်ရေးရအချက်ချာကြတဲ့ဖြူဟာဂုံးကိုတင်ပိုက်ထားဆဲဖြစ်တယ်လို့မြမတမတော်ဘက်ကလည်းပြန်လည်တင်ပိုက်နိုင်ဖို့အပြင်းထန်ထုတ်စစ်စင်နေစေလို့ တမ်းပလောင်မြူရန်လူမျိုးရေးတမ်းမတော် TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါရယ
်သို့မဟုတ်အင်္ဂါတော်များနဲ့အင်္ဂါအလုံးရင်းနဲ့ကျွန်တော်တင်ထားတဲ့ပြွာကုန်းကိုရနိုင်ဖို့သူတို့ပုံနေတယ်လာရှိုကနေမျိုးတော့လည်းစစ်သားတွေကိုကမယ်ကော်တာနဲ့ထားပြီးတော့ဒီမုဆယ်မဆာအဲ့ဒီကနေလျှောက်ပြီးတော့ပြောကြမယ်ဆက်ပါကတော့ဒီသူတို့ရဲ့လူချင်းဆိုင်ကိုကျွန်တော်ကဘုံရပစ်ခတ်တာတို့ပြောတော့ဆင်းနေတယ်
တိုက်ပွဲကြောင့်ထိခိုက်ကြဆုံးမှုအခြေအနေတွေကိုတော့အတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်မွန်ဂိုတိုက်ပွဲကြောင့်ဒေသခံ4000ကျော်ဟာတရုတ်နိုင်ငံဝမ်သိမ်မြို့မှာစစ်ဘေးသိမ်းရှောင်နေရသလိုဒေသတွင်းတည်ငြိမ်မှုမရှိသေးတဲ့အတွက်နေရာရင်းပြန်ဖို့မရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။အခုလိုဖြစ်ပွားနေတဲ့မြောက်ပိုင်းဒေသတိုက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်အနေနဲ့လက်နက်ကင်နီလာနဲ့ပြဿနာကိုဖြေရှင်းခဲ့ကြလို့ပြည်တွင်းဆင်းအသွေရှိပြီးတော့နိုင်ငံနဲ့ပြည်သူတွေစိုးကျိုးခံစားခဲ့ရတာဖြစ်ပြီးငင်းချမ်းရေးဖြစ်စဉ်အတွက် NCA ပြည်ရစာချုပ်ကိုလက်မှတ်ထိုးဖို့လိုအပ်တယ်လို့နိုဝင်ဘာလ23ရက်နေ့နေ့စွဲနဲ့ကြေညာချက်တစ်ဆောင်ထုတ်ပြန်ထားပါတယ်။တိုင်းဒါမဟာမိတ်တွေအနေနဲ့ကတော့ပြည်ထောင်စုငင်းချမ်းရေးညီလာခံပါဝင် NCA ပြည်ကြလက်မှတ်ရေးထိုးရေးကိစ္စရပ်တွေမှာလည်းအစိုးရနဲ့တပ်မတော်ကနေကန့်သတ်ထားသလိုထိုးစစ်ဆင်မှုတွေဆက်စပ်ပြုလုပ်နေတာကြောင့်အခုလိုတံပြန်တိုက်စစ်တွေပြုလုပ်နေရတယ်လို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်လှကပြောပါရတယ်
မဆက်တရားသူဒီလိုငင်းချမ်းရေးညီလာခံကျင်းပပြီးပါပြီစစ်မှားတဲ့ဆံမလဲဆောအလုံးပါဝင်လို့မရဘူးပါဝင်နိုင်ဖို့လည်းကျင်းပပြိတ်ထားတယ်သူကကျွန်တော်တို့ဖွဲ့စဉ်ပါဝင်ဖို့လည်းအဆင်ပြေတယ်ဘယ်တော့များလဲအခုချိန်ကြီးတော့တော့ပြတာမြန်မာသူရဲ့အခုသာဖြစ်နေတယ်ဒီကတည်းကမူရရှိနေတဲ့ဖြစ်တဲ့အတွက်အားကြောင့်မလို့ဒီတပ်ပေါ်ရာဖြစ်တင်နေပါလားဒါတပ်ပေါ်ကဆက်လက်ပြပနေရတယ်ဒီနောက်တော့လည်းမြန်မာဆိုရတာအတွေ့အကြုံချင်းလည်းစဉ်စီကြောင်းလည်းမှုရှိပြီးတော့အားလုံးပါဝင်နေအောင်ပေါ်လစ်စ်ဆက်ကတော့လုပ်လာမယ်စဉ်ဒီတစ်ခါတည်းကလည်းဒီကတည်းကမှပြောကြည့်ပါလား
ဒါအပြင်မနေ့ညနေပိုင်းမှာတမ်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းမှာနန့်ဆန်မြို့နယ်စခန်းသာချေးရွာနီးတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်အရာရှိသူအပါအဝင်2ဦးကြဆုံးပြီး9ဦးထပ်မံတန်ရာရရှိခဲ့တယ်လို့ DNL ဘက်ကဒီကိစ္စမှာထုတ်ပြန်ထားပေမဲ့လည်းတိကျအတိမပြုတ်နိုင်သေးပါဘူးမြန်မာတပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်တွေရပ်မယ်ဆိုရင်တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေကလည်းသူတို့ရဲ့တိုက်ခိုက်မှုကိုရပ်တန့်မှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
VOA သတင်းတော့နိုင်ကိုအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးတင်းမာနေတဲ့စီးရီးအခြေအနေနဲ့ပတ်သက်ပြီးဗိုလ်ချုပ်ဦးကြီးဟောင်းတန်းရွှေနဲ့ဒီ KNU အဖွဲ့အစည်းနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတစ်ဆက်တည်းပြောပြခြင်းပါတယ် KNU ကရင်အမျိုးသားအစည်းအရုံးခေါင်းဆောင်တွေနဲ့အငိမ့်စားဗိုလ်ချုပ်ဦးကြီးဟောင်းဦးတန်းရွှေတို့ပြီးခဲ့တဲ့ရက်ပိုင်းကတွေ့ဆုံခဲ့မှုကိုကြည့်မယ်ဆိုရင်လက်ရှိမြန်မာစီးရီးနဲ့နိုင်ငံရေးနောက်ကွယ်မှာအာနာရှင်ဟောင်းတဦးအခုချိန်ထိရှိနေသေးတယ်လို့မြန်မာနိုင်ငံရေးလေ့လာသူတွေကသုံးသပ်ပါတယ်မြန်မာနိုင်ငံအရှိမြောက်ချမ်းမှာဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားစီးရီးတင်မာမှုတွေရှိနေချိန်မှာပဲငိမ့်ညာရေးကိစ္စဆွေးနွေးဖို့ဆိုပြီး KNU ခေါင်းဆောင်တွေနေပြည်တော်ကိုရောက်ရှိနေချိန်လည်းဖြစ်ပါတယ်အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။နေပြည်တော်မှာရှိတဲ့သူ့ရဲ့နေအိမ်မှာဗိုလ်ချုပ်မှူးကြီးဟောင်းဦးတန်းရွှေက KNU ခေါင်းဆောင်တွေကိုဖိတ်ခေါ်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဘာအကြောင်းအရာတွေဆွေးနွေးခဲ့ကြသလဲဆိုတာအသေးစိတ်မသိရပေမဲ့ငင်းငယ်ရေးကိစ္စသဘောထားအမြင်တွေဖလှယ်နိုင်ဖို့ရှိတယ်လို့အများကသုံးသပ်ကြပါတယ်။အခုလိုစစ်အာဏာရှင်ဟောင်းတပ်ဦးဖြစ်နာမည်ကြီးခဲ့တဲ့ဦးတန်းရွှေအနေနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့ဖြစ်တဲ့ KNU ကရင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုကိုအများပြည်သူသိအောင်ထုတ်ပြန်တာဟာလက်ရှိမြမတက်မတော်ရဲ့နောက်ွယ်မှာသူရှိနေသေးတယ်ဆိုတာထင်ထင်ရှားရှားပြသလိုက်တာဖြစ်တယ်လို့မြမစီရေးလေးလာသုံးသပ်နေတဲ့စစ်ထောက်လန်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကပြောပါရစေ
။ကျွန်တော်ပို့မလင်းပြောတော့ဒါအခုချိန်တည်းလေပို့ချုပ်မှုဤတန်းရွှေကဒီတက်မတော်ရဲ့နောက်ွယ်မှာရှိနေသေးတယ်အရင်တုန်းကတော့ဟိုတမလို့ရဲ့နောက်ွယ်ရဲ့နောက်တစ်ခုကပြီးခိုင်ပြို့ပေါ့လေသူရဲ့ပါတီရဲ့နောက်ွယ်မှာရှိတယ်ဆိုတဲ့ဥစ္စာကတော့ထင်ထင်ရှားရှားတွေ့ရမှာဖြစ်ပါလိမ့်မယ်။အော်ဒီကြားထဲမှာအခုပေါ့လေဒါဗိုလ်ချုပ်မူကြီးတားချေကဒေါ်စားစုကြည်နဲ့တွေ့တာတစ်ခါပေါ်လာတယ်။အခုဒါမူတုစီပေါ်နဲ့တွေ့တာပါလား။ဘာသာကိုကြည့်ကြည့်အားဖြင့်တော့ဗိုလ်ချုပ်မူကြီးတားချေကလုံးဝအငားယူသွားတော့လုံးဝမဖြစ်နိုင်ပါဘူး။
ဒီအတော့တွင်မှာပဲနေပြည်တော်ကိုရောက်နေတဲ့ KNU ဥက္ကဋ္ဌစောမူတူစေဖိုးကောင်းဆောင်နဲ့ကိုစလေအဖွဲ့နဲ့စနေနေ့ကတွေ့ဆုံခဲ့တဲ့ပြည်ထောင်စုလွှတ်တော်ရဲ့ဥပဒေဆိုင်ရာတုံးတက်ရေးကော်မရှင်ဥက္ကဋ္ဌသူရဥွှေမန်းကတော့ငင်းကြီးနဲ့ပတ်သက်ပြီးသဘောထားအမြင်တွေကိုဆွေးနွေးခဲ့ကြောင်းသတင်းတောက်တွေကိုတွေ့ဆုံပွဲပြီးမှအခုလိုပြောကြားခဲ့ပါတယ
်။ဘာဖြစ်ဖြစ်ကောင်းတဲ့တွေ့ဆုံမှုနော်။ငင်းညာရရှိတဲ့သူတို့အမြင်သူတို့သဘောထားတွေပြောပြရတယ်။ငါတို့ကလည်းငင်းငင်းလိုချင်တဲ့ပုံစံများဖြစ်တဲ့အတွက်ကိုယ့်မြင်ကိုယ်သဘောထားတွေပြောတယ်အဲ့ဒီမှာငင်းငင်းအတွက်ဂျူပန်အထုပ်သူမှန်သမျှကိုကအနမတ်လေးစားတယ်နော်တံမိုးလဲထားတယ်ဆိုရလဲပြောလိုက်ပ
ါအလားတူ KNU ခေါင်းဆောင်တွေဟာတမနာဟောင်းဦးသိန်းစိန်နဲ့လည်းမနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ် နိုဝင်ဘာလ25ရက်နေ့ကတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာတော့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပနိုင်ရေးနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေနဲ့နှစ်ဖက်တက်နေရာချထားရေးကိစ္စတွေကိုဆွေးနွေးခဲ့ကြကြောင်းကာကွယ်ဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
မနက်ငယ်တွင်ကဒီကနေ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ဒုက္ခသည်တွေထွက်ပြေးနေရတာရခိုင်ပြည်ဘက်မှာအခြေအနေမတည်ငြိမ်တာရန်ကုန်မြို့တွင်ဟိုနေရာဒီနေရာမှာပေါက်ကွဲမှုတွေဖြစ်တာစတဲ့မတည်မငြိမ်သတင်းတွေကအများစုဖြစ်နေပါတယ် NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ဒီလိုမတည်မငြိမ်အခြေအနေတွေကိုအောင်အောင်မြင်မြင်ထိန်းသိမ်းပြီးလူထုစီးပွားရေးအဆင်ပြေစားဝတ်နေရေးဖူလုံလာဖို့နဲ့ဒီမိုကရေစီအပြောင်းအလဲကိုထိတိယောယောဆက်ပြီးဖော်ဆောင်ဖို့တကယ်ပဲလုပ်နိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်ကြပါသလားအခုလာမယ့်အင်္ဂါညတိုက်ရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923188555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
မနက်ပြန်အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VO ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။ထိုင်းနိုင်ငံကနေပြန်သွားတဲ့ဒုက္ခသည်တွေအခြေအနေဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်နိုဖိုးဒုက္ခသည်စခန်းကနေမြန်မာနိုင်ငံကိုပြန်သွားပြီးတော့ရန်ကုန်မှာအခုနေထိုင်ကြတဲ့ဒုက္ခသည်65ဦးကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကနိုဝင်ဘာလ28ရက်နေ့ကသွားပြီးတွေ့ပါတယ်။သူတို့တွေရဲ့နေထိုင်ရေးနောက်ကလေးတွေရဲ့ပညာရေးကိစ္စတွေကိုဖြည့်ဆည်းပေးမယ့်အကြောင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောသွားတယ်လို့ဝန်ကြီးနဲ့တွေ့ခဲ့တဲ့ဒုက္ခသည်တဦးကဆိုပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာဒုက္ခသည်တွေကတချို့ကိုနေရရင်းပြန်နိုင်ဖို့အတွက်နှစ်နိုင်ငံအစိုးရတောင်းပန်ရှိသူတွေကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့အစိုးရအဖွဲ့အစည်းမဟုတ်တဲ့ NGO တွေပူးပေါင်းစီစဉ်နေကြပါတယ်။ဒါပေမဲ့လည်းကိုယ်သဘောဆန္ဒနဲ့နေရပြန်တဲ့အစီအစဉ်ရဲ့ပထမအတုံးမှာလိုက်ပါသွားသူတွေကြားမှာအိုးအိမ်တွေကချထားရင်းနဲ့ကလေးတွေရဲ့ပညာရေးအခက်အခဲတွေဖြစ်နေတဲ့အတွက်နိုဝင်ဘာလ28ရက်နေ့မှာတော့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေကိုလာရောက်တွေ့ဆုံခဲ့ပါတယ်။တွေ့ဆုံချိန်မှာအိုးအိမ်ဦးစီးဌာနကစောက်ထားတဲ့တံပိုးနဲ့အင်အားတွေကိုအကျွေးစနစ်နဲ့ဒုက္ခသည်တွေကိုပေးဖို့ရာထားခဲ့တဲ့အစီအစဉ်မှာပထမအရေးဖြစ်သွင်းရမယ့်ငွေကြေးကိုကျပ်ငွေ330အစား10သိန်းသာအရင်ပေးသွင်းခွင့်ပြုဖို့အတွက်တောင်းဆိုခဲ့တယ်ဆိုပြီးဒုက္ခသည်တဦးဖြစ်တဲ့ဒေါခင်စန်းရီကပြောပြပါတယ်
လိုင်းလာရရှင်လင်းမန်က68သိန်းကို330ပုံရမယ်ဆိုတဲ့ဟာကိုကျမတို့ကမပုံနိုင်ဘူးလို့ပြောထားတာရှိတယ်လေ30သိန်းလောက်ဆိုရင်တော့ပေါ့နော် deposit ကိုပုံနိုင်မယ်ပေါ့အဲ့အရာကိုလည်းတဲ့ तू ကရန်ကုန်တိုင်းရဝန်ကြီးချုပ်ဦးဖြုံမင်းသိန်းကိုတဲ့သူပြင်ပြမယ်ပေါ့နော်ပြီးတဲ့အခါကျလို့ရှိရင်ပေါ့နော်ဒီကိုအကြောင်းပြမယ်နောက်တစ်ခုကကျမတို့ခုရှင်လင်းမန်မှာရှိတဲ့နေရာကိုလိုက်ပြဖို့လေလူကယ်ပြန်ကဦးဝင်းစိုးတို့သူတို့ပြောနေကျမတို့ပေါ့နော်ဒီအိမ်အောင်စုတစုကိုဟိုရောက်လို့ရှိရင်ဆက်တယောက်တစ်လုံးစီပေါ့အဲ့ဒါကိုလည်းတစ်လုံးစီပေးပါမယ်ပေါ့တစ်လုံးဆက်ပါချင်းအထုတ်ဆက်အထုတ်ဆက်ရှိနေတဲ့လူတွေကိုလည်းကျမတို့အလုပ်တွေပေါ့နော်အလုပ်အတိုင်းရှာဖွေပေးမယ်ပေါ့နော်သူတို့အဲ့လိုပြောတယ်နောက်ပြီးတော့အများဆုံးလည်းဒီကိစ္စကိုလုပ်ပေးဖို့ဘုန်းကြီးတော်တော်ဟိုမြတ်ကြီးကပြောပါပါလိမ့်ရှင်ကလေးတွေကြောင်းတဲ့ပုံစံကိုလည်းအခုမြို့နယ်တွေထဲမှာရှိတဲ့ကိုရောက်တဲ့မြို့နယ်တွေမှာလက်ဝက်ကိုပတ်အောင်ဆင်းလုပ်ပြီးလို့ရှင်နောက်ပုံတွေလုပ်ပြီးလို့ရှင်ကြောင်းတဲ့ပုံစံကိုလည်းသူတို့အများဆုံးလှုပ်ဆောင်ပေးဖို့အောက်ကလူတွေကိုညွှန်ကြားသွားပါလိမ့်ရှင
်ပထမတော့အဖြစ်နေရရင်ကိုပြန်ကြတဲ့ဒုက္ခသည်တွေအနေနဲ့နေထိုင်ရေးနဲ့ရေရှည်စားဝတ်နေရေးကလေးပညာရေးကိစ္စတွေဟာရေရာမှုမရှိတဲ့အတွက်နောက်ထပ်နေရရင်ကိုပြန်ကြမဲ့ဒုက္ခသည်တွေအတွက်တွန်းဆုတ်နေကြတဲ့အချိန်မှာအခုလိုမျိုးပြည်အောင်စုဝင်ကြီးကလာရောက်ပြီးဒုက္ခသည်တွေရဲ့ပြဿနာကိုဖြေရှင်းပေးမယ်ဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်
။ကျမတို့ဖြစ်နေတဲ့အဖြစ်အပျက်ကဘယ်သူမှတာဝန်ရှိတဲ့သူတွေမလားဒီကျမရေးဆောင်ဆောင်မှုမရှိပညာရေးအတွက်လည်းဘယ်သူမှတာဝန်ရှိရပြီမလားဆိုတော့ကျမတို့လည်းဘာပဲဖြစ်ဖြစ်စိတ်ကျင်းရတယ်လေထိုင်းတက်မှရှိတဲ့အစိုးရပေါ့နော်ဒီဟိုပြန်နေရပေါ့နော်ကျမတို့ထိုင်းပြည်ပေါ့အုပ်ချုပ်ပြီးတွေပါတွေကလည်းဘာပဲဖြစ်ဖြစ်စိုးရိမ်နေကျမတို့အတွက်ကိုစိုးရိမ်ပြီးတဲ့ခါကျနောက်လူတွေပြန်မဲ့180ကိုလည်းသူတို့ပြန်ထားတယ်ပြေးပလာပြီးပေါ့နော်အဲ့လိုအနေထားမျိုးကျမတို့ကြားရတဲ့ခါကျတော့စိတ်မကောင်းဘူးကျမတို့လည်းကျမတို့မှလည်းဒီမှာဖြစ်နေတာလည်းတောင်းမင်းညောင်းမင်းမခဲ့နိုင်ဖြစ်နေအခုဒီလိုမျိုးတလားပြည့်တဲ့နေ့မှာဒေါက်တာဝင်းညာကြီးကိုယ်တိုင်လာပြီးတော့ဒီလိုမျိုးကျမတို့ကိုပြောဆိုသွားတယ်ဆိုတော့ကျမတို့ကဘာပဲဖြစ်ဖြစ်နည်းနည်းရှေ့အနာဂတ်အတွက်ကိုယ်တော်နည်းနည်းစိတ်ကူးရင်ရသွားတာပေါ့လေ
ပထမဦးဆုံးအတုပ်အနေနဲ့ကနေရရင်ကိုပြန်ဖို့အတွက်စီရင်ပေးထားသူဒုက္ခသည်60ကျော်ရှိခဲ့ပြီးမြဲတကယ်တမ်းပြန်တဲ့အခါမှာတော့65ဦးပဲပြန်ကြတာပါ။ဒီရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဦးရောဘတ်ထွေးကတော့
ဒီတော့ကတည်းကနေရရင်ပြန်နေကိစ္စနဲ့ပတ်သက်လို့သူတို့ကဘာမှအသိပေးထားတာမရှိတဲ့အတွက်ဝင်ရောက်ဆက်ဖက်တာမျိုးတွေလုံးမမဟုတ်ဘူးလို့ပြောဆိုခဲ့တယ်လို့နေရပြန်သူအများစုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်နေဖြစ်ကြတယ်လို့လည်းပြောဆိုသွားပါတယ်။ဒီလိုမျိုးကိစ္စကြီးကအများကြီးနေတာပဲ။အဲဒီအဖွဲ့ကဒီခါကျတော့ဒီခါကျတော့ဒီကကြီးကိုဒီနေ့
ဒီအခြေအနေကိုလည်းကျွန်တော်တို့ကအခုကဒီလိုလုပ်နေကြတာတော့အခုရုပ်ကံကြတာကျွန်တော်တို့ကဝင်ပြီးတော့ကျွန်တော်တို့မလုပ်ဆယ်စုနှစ်သုံးခုလောက်ထိနှစ်ရှည်နေထိုင်နေကြတဲ့ကရင်ပြည်နယ်ဒေသအသီးသီးကစစ်ဘေးဒဏ်ခံရတဲ့ဒုက္ခသည်တွေအနေနဲ့အိုးအိမ်တွေဆုံးခွာခဲ့ရတာကြောင့်နေရရင်ကိုပြန်ရတဲ့အခါမှာနေထိုင်စရာကျန်းမာရေးဘဝလုံးကျုံမှုအလောက်ကန်အခွင့်အလမ်းနဲ့စိတ်ပိုင်းဆိုင် ဒီမှာဒုက္ခသည်များတွေကိုလက်ရှိအစိုးရကအသိမဲ့ပြုဖို့အပါအဝင်ဒုက္ခသည်တွေကိုတရားမဝင်အသိမ်းဖွဲ့တွေနဲ့ဆက်တွေ့သူတွေအဖြစ်ဆွဆွဲချက်တွေနဲ့ပတ်သက်လို့လဲရှင်းရှင်းလင်းလင်းပြအောင်ဖြေရှင်းပေးဖို့အတွက်ဒုက္ခသည်တွေကလူလာနေကြတာပါ။ဒါပြမှာနေဆက်မှာဒုက္ခသည်စခန်းကိုကိုရှိပြီးဒုက္ခသည်တသိန်းခွဲကျော်ခိုးလုံနေထိုင်နေကြပါတယ်။အခုလိုပဲဒုက္ခသည်တွေအနေနဲ့နေရရင်ကိုမိမ seeing petu and a little sovare, tabi mele, toka de miazugaro, throw water, kind lone, amaka and jessi, season in machine, near yingo piana boga, a kekere, she need a lule, toka de ripeka, josu javare.
ထိုင်းခြေစိုက်VOA သတင်းတောက်မအေးပါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။VOA ကနေတနင်္လာနေ့ညနေခင်းအစီအစဉ်လေးကိုညနေ9:00အထိဝါရှင်တန်DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲVOA မြန်မာပိုင်းရဲ့TV အစီအစဉ်ကိုည9:00ကနေခုနှစ်နာရီအထိဝါရှင်တန်DC မြို့တော် သက်တော်မှာပါ။ကြံနေသေးတဲ့အချိန်မှာတော့သတင်းကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါမယ်ရှင
်။အခုလဆော်ပိုင်းကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမင်းမသမာမှုတွေရှိလိမ့်မယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကမနေ့ကထပ်မံဆွဆဲပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်ကာလကလေးကသူအနိုင်ရမှသာဒီရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုမှာဖြစ်တယ်လို့ထရမ့်ကပြောဆိုထားပူပါတယ်။တရားမဝင်မဲပေးသူတန်းတဲ့ချီကိုသာပြန်စည်းစစ်မယ်ဆိုရင်တနိုင်ငံလုံးလူကြိုက်အများဆုံး popular vote တွေမှာလည်းဒီဒီမိုကရက်သမ္မတလောင်း Hillary Clinton ပေါ်သူအနိုင်ရမှဖြစ်တယ်လို့ဒီ Twitter စာမျက်နှာမှာမနေ့ကရေးသားထားပါတယ်။ကျူဘာဒေါ်လာရေးကောင်းစားဖီဒယ်ကက်စတိုကွယ်လွန်မှုအပေါ်ခြေခွဲအောက်မွေပဲသတင်းပတ်ကိုစတင်လိုက်ပြီးမြို့တော်ဟာဗာနာကအထင်ကြီးဒေါ်လာရေးရည်မြမှာဒီကနေ့တနင်္လာနေ့မှာလူပေါင်းများစွာစုဝေးကြမယ်လို့ခန့်မှန်းထားပါတယ်။ကွယ်လွန်ခဲ့ပြီးဖြစ်တဲ့ကျူဘာကောင်းဆောင်ဖီဒယ်ကက်စတိုအပေါ်မှာတော့ချစ်သူရောမုန်းတီးသူရောအများအပြားရှိနေတာပါ။စီးရီးယားနိုင်ငံမြောက်ပိုင်းကတူရကီအစိုးရကြောတော့နောက်ခံပေးထားတဲ့သဘုံတွေကို IS စစ်သွေးကြတွေကဓာတ်လက်နက်တွေအသုံးပြုတိုက်ခိုက်ခဲ့ပုံရကြောင်းတူရကီစစ်တပ်ကတင်းငွေနေနေမှာပြောပါရတယ်။စီးရီးယားနဲ့တူရကီနယ်စပ်အနီးအရှေ့ El Rai မြို့မှာ rocket ဒုံးကျည်နဲ့တိုက်ခိုက်ခံရပြီးနောက်သဘုံတပ်ဖွဲ့ဝင်22ယောက်မှာဓာတ်ရုတန်းငွေနဲ့ထိတွေ့ခဲ့ပုံရတဲ့လက္ခဏာတွေကိုတွေ့ရတယ်လို့တူရကီစစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။တောင်ကိုရီးယားတရားရေးဝန်ကြီးရဲ့နှုတ်ထွက်လာမှာသမရပတ်ကွန်ဟဲဒီကနေ့လက်ခံလိုက်ပါတယ်သူရဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာပဲအစိုးရအဖွဲ့အတွင်းအခုလိုအပြောင်းလဲတွေလှုပ်ဆောင်နေတာပါသမရနဲ့ရင်းနှီးမှုကိုအကြောင်းပြုပြီးငွေကြေးပါဝင်အလွဲသုံးစားမှုတွေကျူးလွန်ခဲ့တဲ့ဒီသမရရဲ့ရင်းနှီးတဲ့မိတ်ဆွေတူနဲ့ပတ်သက်လို့သမရအပေါ်အားလုံးကဆွဆွဲအပြစ်တင်နေတာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်ရှင်ကျမကစုမမဒီညနေခင်းအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.